ကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ်ခရစ်စတင်းရှရာနာဘုဂနာဟာဒီကနေ့နေကင်းပိုင်းကကချင်ပြည်နယ်ဝိုင်းမော်မြို့မိုင်းနာ IDP ဆစ်ဆောင်စခန်းကိုတွားရောက်ခဲ့ပြီးဒုက္ခသည်တွေကလည်းသူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုတင်ပြခဲ့ကြပါတယ်။ကချင်ဆစ်ဆောင်ဒုက္ခသည်တွေအတွက်နိုင်ငံတကာကပေးမယ့်အကူအညီတွေတားမြစ်ခံနေရတဲ့ကိစ္စကိုပြည်လဲအောင်ဆောင်ရွက်ပေးဖို့မစ်ဘုဂနာကိုတိုက်တွန်းကြပါတယ်။အကြောင်းစုံကိုကိုညံဝင်းအောင်ကပြောပြပေးမှာပါ
။ဟုတ်ကဲ့ပါ။ကောနမကအထူးကိုယ်စားလှယ်မစ်ခရစ်စတင်းဘူဂနာရဲ့အခုတစ်ခေါက်မြန်မာနိုင်ငံခီးစဉ်အတွင်းပြည်ပကဖြစ်သားတဲ့ရခိုင်ပြည်နယ်ကိုတွားရောက်လေ့လာခဲ့တယ်လို့မနေ့လုံးကကချင်ပြည်နယ်မြစ်ကြီးနားမြို့ကိုရောက်ပြီးပြည်နယ်အစိုးရတာဝန်ရှိသူတွေနဲ့ရောအရက်ဖက်လူအဖွဲ့အစည်းတွေနဲ့ပါတွေ့ဆုံခဲ့တာပါမစ်ဘူဂနာဟာဒီကနေ့မွန်လိုင်းပိုင်းမှာကချင်ပြည်နယ်ဝိုင်းမော်မြို့နယ်ကမိုင်းနာဆေးဘေးဆောင် IDP စခန်းကိုတွားရောက်ပါတယ်ဆစ်ဆောင်ဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲကိုသူတို့အနေနဲ့ပြန်ပြခဲ့တယ်လို့မိုင်းနာ IDP စခန်းတာဝန်ကဦးစော်လုံးကပြောပါတယ
်ဟုတ်ကဲ့တို့အမြန်နေရပြန်နိုင်ရေးပေါ့အနာကပြေဖို့ဒီကလေးတွေအတွက်ပြန်ရင်းမှာဟောပတ်ကူရေးတဲ့ဘို့ပေါ့နော်ဒီမှာအရှင်းရရောအင်ကျော်ရောအဲအဲအန်ကပါဒီတဲ့ဘို့ပေါ့နော်အဲအဲ့ဒီဘောဝန်ကြောင်းနေဟိုအလို့ကာယစဉ်းလမ်းတွေပေါ့ပြန်ပြန်ထားတယ်အရင်ကြည့်တယ်တော့ဒီခိုင်ရရအမကိုရွာကိုပြန်နေဖို့အော်အရင်ဒီမှာကိုဆောင်ရွက်ခဲ့ဖို့ပေါ့နော
်ဒုက္ခတဲ့စကန်းလေးတဲမှာအများစုကကလေးငယ်တွေဖြစ်ပြီးအချိန်ကြာလာတာနဲ့အမျှကလေးတွေရဲ့အနာဂတ်အတွက်စိုးရိမ်ရာကြောင်းမစ်ဘူဂနာနဲ့ဗုဒ္ဓနေညနေပိုင်းမှာတွေ့ဆုံခဲ့တဲ့ဒုက္ခတဲ့တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးဦးအောင်လုံငန်းစဉ်အဖွဲ့ GST ရဲ့အတွင်မူကိုကွန်ရှာအောင်ကပြောပါတယ
်အဓိကကျွန်တော်ဖတ်တာတင်ပြတာလေပြိပတ်သာဖြစ်ပြီးကိုယ့်ရဲ့နေရာဆုံးခွာပြီးနေရတာခဏလေးကြောက်ကြရောက်လာပြီးသူပထမနေရတဲ့ကိစ္စတော်တော်လေးဒုက္ခရောက်နေတယ်အမှအကူအညီပေးတဲ့ကိစ္စတွေလည်းကြောက်လာတဲ့အတွက်ကြောင့်သူတို့အတွက်အခြေတယ်ဆိုတဲ့အကြောင်းရင်းနောက်တစ်ခုကကလေးတွေရဲ့ပညာရေးကလည်းတော်တော်လေးဆိုးဝါးလာတဲ့အထူးသဖြင့်တော့ကြောင့်ခရရတဲ့ဦးရေကြလည်းများလာတာပေါ့နော်အဖေမှာကြတော့လေသူတို့ရဲ့စုံခွာခရတဲ့နေရာနေရင်ပိုက်ဆိုင်မှုဒီကိစ္စလေးစားလေပိုပြမဆုတ်ပြလာလေအထူးဖြစ်တဲ့ဒီမှာဆိုရင်တော့ချင်းတော့ပြင်းနေသူဒီမှာဖြစ်လာတဲ့ကိစ္စအာ IDP တို့ပိုပြမယင်လီးဗျာဖြစ်လာတဲ့ဆိုတဲ့အကြောင်းကိုကျွန်တော်ပြောဖြစ်တယ
်ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်နဲ့ကချင် KIA တပ်တွေကြားဖြစ်နေတဲ့တိုက်ပွဲတွေကြောင့်အခုချိန်ထိစစ်ဘေးရှောင်ပြည်သူတသိန်းကျော်ရှိနေတာပါအဲ့ဒီဒုက္ခတွေဒီကိုကုလသမဂ္ဂစာနာရိတ်ခါအစည်းအဝေး WFP အဖွဲ့အပါအဝင်အခြားနိုင်ငံတကာအဖွဲ့တွေကတွားရောက်အကူအညီပေးခြင်းပေမဲ့အစိုးရစစ်တပ်ရဲ့တားမြစ်မှုကြောင့်ဒုက္ခတွေအတွက်အကူအညီတွေရောကြလာနေတာကိုလည်းကူညီဖြည့်ဆင်းပေးဖို့မစ်ဂူဂနာကိုတိုက်တွန်းထားကြောင်းကိုကွန်ရှာအောင်ကပြောပါတယ
်နိုင်ငံတကာရဲ့အကူအညီပေးမှုကတတိယရောကြလာတဲ့အနေအားမှာအထူးသဖြင့်ဒီ open to area ပတ်မှာဆိုရင်တော့ဒီနိုင်ငံတကာအကူအညီပေးတဲ့အဖွဲ့အစည်းမရောက်နိုင်တာပေါ့ကြာပြီဒီ niche နာနဲ့တခြားဘောမေးဆိုရင်သူတို့ဟို computer တည်ယူရတာရှိတယ်အရင်တုန်းကဆိုရင်တော့ကပ္ပစန္ဒရိခာအနေနဲ့နေရာတော်တော်များများမှာပေါ်ရောက်ပြန်မှာအရိခာပြည်ဝင်နိုင်တဲ့အနေထားရှိတယ်အဲ့ဒါကအခုနှစ်နှစ်ကျော်ရှိနေပြီသူတို့တွားခွင့်မရတာပေါ့နော်လက်ရှိအနေထားဒီအင်းညာတော်များများမှာကကျွန်တော်ဒီတော့ခါဒီဘောင်လုံးငန်းစဉ်အဖွဲ့ကပဲဝင်ပြီးနေရတဲ့အနေထားဆိုတော့ဂျာလာလို့ရှိရင်လောချက်တွေကိုပြင်အောင်ပြည်ပြီးပြီးနိုင်ဖို့ကမလွယ်ဘူးစင်ခေါ်မှုကြီးအများကြီးရှိတယ်ဆိုတဲ့အကြောင်းလည်းကျွန်တော်အဲ့ဒါဒီကိုပြောဖြစ်တာဖြစ်ပါ
2011ခုနှစ်မှာတကြောပြန်ဖြစ်လာတဲ့ကချင်းစစ်ပွဲကြောင့်အခုချိန်ထိစစ်ဆောင်စခန်း6ခုမှာဒုက္ခသည်ပေါင်းတသိန်းကျော်ရှိနေတယ်လို့GST ကယ်ဆယ်ရေးအဖွဲ့ကထုတ်ပြန်တဲ့အစည်းအဝေးမှာဖော်ပြပါရယ်ပြီးခဲ့တဲ့သတင်းပတ်ကမြန်မာနိုင်ငံခီးစဉ်စတင်ခဲ့တဲ့ Miss Christine Bugna ဟာကချင်ပြည်နယ်ခီးစဉ်အပြီးမှာတော့ရှမ်းပြည်နယ်ကိုတွားရောက်လေ့လာအောင်မှာဖြစ်ပါတယ်ခင်ဗျာ